သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS Radio မြန်မာပိုင်းအစီအစဉ်နဲ့အတူရှိနေတာဖြစ်ပါတယ်
တော်ရရှင်များရှင်ဒီတစ်ပတ်အတွက် Australia Explain အစီအစဉ်မှာတော့ဩစတြေးလျနိုင်ငံကဌာနေတိုင်းသားတွေရဲ့နေရာပိုင်ဆိုင်မှုကိုနားလည်အောင်ပြုလုပ်ခြင်းအကြောင်းကိုနားဆင်ရမှာဖြစ်ပါတယ်။သတိပေးချက်တစ်ခုကတော့ဒီအကြောင်းအရာတွေမှာကွဲလွန်သွားသူများရဲ့နာမည်ကိုဖော်ပြထားပါတယ်။ဩစတြေးလျနိုင်ငံဟာကျွဲဝပြီးအမျိုးမျိုးကွဲပြားတဲ့သူ့ရဲ့ဌာနေတိုင်းသားတွေရဲ့ယဉ်ကျေးမှုတွေရှိကြောင်းကမ္ဘာတဝန်းမှာလူသိများပါတယ်။ဒါပေမဲ့ဌာနေတိုင်းသားတွေရဲ့နယ်မြေပိုင်ဆိုင်မှု native title နဲ့မြေယာအခွင့်အရေး land rights တို့နဲ့ပတ်သက်လာရင်အဲ့ဒီစကားလုံးတွေရဲ့အဓိပ္ပာယ်ကဘာကိုဆိုလိုသလဲဆိုတာကိုကွဲကွဲပြားပြားသိချင်မှသိကြမှာဖြစ်ပါတယ်။အဲဒီတော့ native title ဆိုတာဘယ်လိုဖြစ်ပေါ်လာသလဲဆိုတဲ့အကြောင်းကိုနားဆင်ရမှာဖြစ်ပါတယ်။ land title မြေယာပိုင်ဆိုင်မှု land rights မြေယာအခွင့်အရေးနဲ့ treaty သဘောတူညီချက်ဆိုတာတွေဟာဌာနေတိုင်းသားတို့ရဲ့ယဉ်ကျေးမှုကိုအားကောင်းစေဖို့နဲ့ Aboriginal နဲ့ Torres Strait Islander တွေကိုမိမိရဲ့နယ်မြေနဲ့ဆက်စပ်မှုရှိနေစေဖို့အတွက်အသုံးပြုတဲ့စကားသုံးမျိုးဖြစ်ပါတယ်။မြေယာအခွင့်အရေးနဲ့သဘောတူညီချက်အကြောင်းကိုကျမတို့အရင်တစ်ပတ်တွေတုန်းကတင်ဆက်ခဲ့ပြီးဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မြေယာပိုင်ဆိုင်မှုအကြောင်းကိုတင်ဆက်မှာဖြစ်ပြီးမြေယာပိုင်ဆိုင်မှုဆိုတာဘာလဲ။သူ့ရဲ့တမိုင်းအကြောင်းတွေနဲ့အဲ့ဒါကမြေယာအခွင့်အရေးနဲ့ဘလို့ကွာခြားတယ်စတဲ့အကြောင်းတွေကိုရှင်းပြပေးမှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံဟာနှစ်ပေါင်း100ကျော် Terran Nullius လို့သတ်မှတ်ခံခဲ့ရပါတယ်။အဲ့ဒီစကားရဲ့အဓိပ္ပာယ်ကတော့ပိုင်ရှင်မဲ့မြေဖြစ်ပြီးလူပြူတွေဒီနိုင်ငံကိုအခြေချနေထိုင်ခြင်းမပြုခင်နှစ်ထောင်ပေါင်းများစွာကတည်းကအရင်နေထိုင်ခဲ့ကြတဲ့ Aboriginal နဲ့ Torres Strait Islander တွေရဲ့မြေယာပိုင်ဆိုင်မှုကိုအတိမမပြုဘဲ Australia နိုင်ငံကိုပိုင်ဆိုင်သူမရှိတဲ့မြေအဖြစ်သတ်မှတ်ခဲ့ပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးသမိုင်းဝင်တဲ့အမှုတစ်ခုဖြစ်ခဲ့ပြီးပိုင်ရှင်မဲ့မြေဆိုတဲ့ကိစ္စကမာဘူအမှုဆုံးဖြတ်ချက်ချပြီးတဲ့နောက်အဲ့ဒီအယူအဆတွေပြောင်းလဲသွားပါတယ်။1982ခုနှစ်မှာအဲဒီမာဘူဦးဆောင်တဲ့မေရီယမ်လူမျိုးစုဟာသူတို့ရဲ့ရိုးရာပိုင်ဆိုင်မှုဖြစ်တဲ့ Murray Islands ကိုအတိအမှပြုပေးဖို့အတွက်တရားရုံးမှာအမှုတင်သွင်းခဲ့ပါတယ်။အဲဒီကျွန်းတွေဟာ Australia ရဲ့ထိပ်ဆုံးပိုင်းဟာ Queensland ပြည်နယ်ရဲ့အပြားပိုင်းမှာရှိတဲ့ကျွန်းငယ်အုပ်စုလေးတွေဖြစ်ကြပါတယ်။မာဘူအမှုဟာပြီးမြောက်ဖို့ဆယ်နှစ်နီးပါးတော့ကြာမြင့်ခဲ့ပါတယ်။အဲဒီနောက်1992ခုနှစ်မှာ Australia ကအမြင့်ဆုံးတရားရုံးကနေမေရီယမ်လူမျိုးတွေဟာအဲ့ဒီနယ်မြေကိုပိုင်ဆိုင်သူတွေဖြစ်တဲ့ဆိုတာကိုတရားရုံးကဆုံးဖြတ်ချက်ချမှတ်ပေးခဲ့ပါတယ်။အဲ့ဒီဆုံးဖြတ်ချက်ဟာသမိုင်းဝင်နဲ့ဆုံးဖြတ်ချက်ဖြစ်ပြီးဩစတြေးလျကိုပိုင်ရှင်မဲ့မြေ Terran Nullius ဆိုတဲ့နေရာနဲ့ချိန်လက်ခံထားတဲ့ဥပဒေဆိုင်ရာအယူအဆကိုပယ်ဖျက်ဖြစ်ခဲ့ပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်တွေကျလာပြီးတဲ့နောက် 1993 မြေယာပိုင်ဆိုင်မှုအဥပဒေ Native Title Act 1993ကို Federal Parliament ကပြဋ္ဌာန်းခဲ့ပါတယ်။1993ခုနှစ်နိုဝင်ဘာလ15ရက်နေ့မှာအဲ့ဒီအချိန်တုန်းကဝန်ကြီးချုပ်ဖြစ်တဲ့ Paul Keating ကနိုင်ငံတော်မိတ်ခွန်ပြောကြားခဲ့ပြီးအစ်င့်မြင့်တရားရုံးရဲ့မာဘူဆုံးဖြတ်ချက်နဲ့ပတ်သက်ပြီးသူကအခုလိုပြောဆိုခဲ့ပါတယ်
။ The court's decision was unquestionably just. It rejected a lie and acknowledged the truth. The lie was Terran Nullius.The convenient fiction that Australia had been a land of no one. The truth was native title. The fact that the land had once belonged to Aboriginal and Torres Strait Islander Australians.
တရားရုံးရဲ့ဆုံးဖြတ်ချက်ဟာမေးခွန်းထုတ်စရာမရှိအောင်တရားမျှတလှပပေးတယ်။လိမ်လည်မှုကိုပယ်ချပြီးအမှန်တရားကိုအတိအမှပြုတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်။လိမ်လည်မှုဆိုတာကတော့ Australia ဟာဘယ်သူမှမပိုင်တဲ့မြေလို့အစဉ်ပြေအောင်ဖန်တီးထားတဲ့ Terran Nullius ဖြစ်ပါတယ်။အမှန်တရားကတော့ native title ဖြစ်ပြီးဒီမြေကိုတစ်ချိန်က aboriginal နဲ့ torres strait islander တွေကပိုင်ဆိုင်တာပဲဖြစ်ပါတယ်။တချို့နေရာတွေမှာဆိုရင်ဥရောပတိုက်သားတွေအခြေချနေထိုင်ခဲ့တဲ့အနှစ်နေရာအတွင်းမှာတော့နေရာပိုင်ဆိုင်မှုအခွင့်အရေးတွေကျင့်သုံးရမှာဖြစ်တယ်လို့ပြောသွားခဲ့တာဖြစ်ပါတယ်။နေမြေပိုင်ဆိုင်မှုဆိုတာဌာနေတိုင်းသားမျိုးနွယ်စုတချို့အတွက်သူတို့ရဲ့ရိုးရာဥပဒေနဲ့ဓလေ့ထုံတမ်းတွေအပေါ်အခြေခံပြီးသူတို့ရဲ့ မြေနဲ့ရေတွေအပေါ်ပိုင်ဆိုင်မှုအခွင့်ရေးတွေရှိနေစေဆိုတာကိုအတိအမှပြုချင်ပဲဖြစ်ပါတယ်ဒီအခွင့်ရေးတွေကိုအစိုးရကပေးတာမဟုတ်တလို့ညှိနှိုင်းမှုတွေကနေရရှိတာမျိုးမဟုတ်ပါဘူးဩစတြေးလျတရားရုံးတွေကအတိအမှပြုချင်ဖြစ်ပါတယ်နေနေပိုင်ဆိုင်မှုမှာအခွင့်ရေးတစ်ခုတည်းမဟုတ်ပဲမတူညီတဲ့အခွင့်ရေးများစွာပါဝင်တဲ့အတွေ့ Boundary of Rights လို့မကြာခဏဖော်ပြလေးရှိပါတယ်ဒီအခွင့်အရေးတွေထဲမှာအမဲလိုက်ဖို့ငါးဖမ်းဖို့အခမ်းအနားတွေကျင်းပဖို့အရေးကြီးတဲ့ယဉ်ကျေးမှုနေရာတွေကိုထိမ့်သိမ်းဆောင်ရှောက်ဖို့အတွက်မြေနဲ့ရေတွေကိုအသုံးပြုခြင်းတို့ပါဝင်နိုင်ပါတယ်။ဒါဟာပုဂ္ဂလိကပိုင်မဟုတ်ဤစည်းပွားရေးအရာပိုင်ဆိုင်တာမျိုးမဟုတ်ဘဲနေ့ရှည်လများကျင့်သုံးလာတဲ့ရိုးရယဉ်ကျေးမှုနဲ့ဘာသာရေးဆိုင်ရာဓလေ့ထုံတမ်းတွေကနေဖြစ်ပေါ်လာတဲ့ညဝေပိုင်ဆိုင်ခွင့် share or group rights ကိုအတိအမှပြုတာပဲဖြစ်ပါတယ်။ဒါပေမဲ့နေမြေပိုင်ဆိုင်မှုဟာတခြားမြေရာအသုံးပြုမှုတွေကိုအစားထိုးလိုက်တာမျိုးမဟုတ်ပဲသူဟာတပ်တူတူဖော်ရေးဒေသနေရအစိုးရလုပ်ငန်းနဲ့တခြားမြေအသုံးပြုမှုတွေကိုအစားထိုးတာမဟုတ်ပဲဌာနေတိုင်းသားတွေဟာသူတို့နေမြေတွေကိုတခြားလက်သမားတွေတပ်တူတူဖော်သူတွေဒါမှမဟုတ်ဒီအစိုးရအဖွဲ့အစည်းတွေနဲ့မြေရာအခွင့်အရေးတွေကိုမျှဝေလိုက်ရှိပါတယ် Aboriginal နဲ့ Torres Strait Islander အတိုင်းဝိုင်းတွေအတွေ့မြေယာပိုင်ဆိုင်မှုဟာမြေကြီးတစ်ခုထဲတာမကအရေးကြီးပြီးဒါဟာသူတို့ရဲ့မူလရင်းမြစ်ယဉ်ကျေးမှုနဲ့ပိုင်ဆိုင်မှုတွေနဲ့ပတ်သက်တယ်လို့ယော်ဝူရူရဲ့ခေါင်းဆောင်ပညာရှင်တဦးဖြစ်သူပါမောက်ခဖီတာရုကပြောပါတယ
် What Native Title does is provide you with the opportunity to reframe the nature of fundamental rules that govern your community and relationship. So that's basically in terms of my own community. What it does do, it also provides a reinvigorated foundation for learning and relearning languages and song and dance and cultural knowledge so that we're able to continue the path.
Nemie pain sai mu ga ni pe swan ne aya ga ro lu mu a tai wai ne sat san ye ko au chout de che khan si myin ni ye tabawa ko pyan le phwet si pho a khwin lan ko pe da ba be.ဒါကြောင့်အခြေခံအဖြစ်ပြောရရင်ကျွန်တော်လူမှုအတိုင်းဝိုင်းအတွက်ဒါကဘာလို့ပြီးနိုင်ကြလဲဆိုတာကတော့ဘာသာစကားတချင်းနဲ့အကယဉ်ကျေးမှုဆိုင်ရာအသိပညာတွေကိုသင်ယူဖို့နဲ့ပြန်လည်သင်ယူဖို့အတွက်ပြန်လည်အားကောင်းလာစေတဲ့အခြေခံအုတ်မြစ်တစ်ခုဖြစ်ပါတယ်။အဲ့ဒီကနေကျွန်တော်တို့မိသားစုနဲ့ကျွန်တော်တို့မျိုးနွယ်စုတွေထဲမှာမျိုးဆက်အစ်စ်တွေရဲ့စွမ်းရည်ကိုတည်ဆောက်တဲ့လမ်းကိုဆက်ပြီးတော့ရှောင်လန်းနိုင်ကြမှာဖြစ်တယ်လို့ပြောသွားခဲ့ပါတယ်။ဒါပေမဲ့နေမြေပိုင်ဆိုင်မှုအတွက်အတိမပြုမှုရရှိဖို့ကမလွယ်လာပါဘူး။နေမြေကိုပိုင်ဆိုင်ကြောင်းပြောဆိုတဲ့လူမျိုးစုတွေဟာသူတို့အနေနဲ့မြေနဲ့ဆက်ဆံမှုရှိနေတဲ့အကြောင်းကိုတက်တည်တွေပြရမှာဖြစ်ပါတယ်။အဲ့ဒါပြီးတဲ့နောက်မှာတရားရုံးကနေမြေပိုင်ဆိုင်သူတွေဟုတ်မဟုတ်ဆုံးဖြတ်ပေးမှာဖြစ်ပါတယ်။တက်တည်ပြဖို့အတွက်အများအားဖြင့်နှုတ်နဲ့ပြောဆိုခဲ့တဲ့သမိုင်းကြောင်းတွေရှိမရှိမျိုးဆက်များစွာကလက်ဆင့်ကမ်းလာတဲ့ရိုးရာပုံပြင်တွေနဲ့မှတ်တမ်းတင်မှုတွေကနေတဆင့်တဲ့တွေတွေပြကြရတာဖြစ်ပါတယ်ဥပဒေရေးရာလုပ်ငန်းစဉ်ကရှုပ်ထွေးပြီးရိုးရာဥပဒေနဲ့ဓလေ့ထုံတမ်းတွေဟာအနောက်တိုင်းဥပဒေမူပေါင်းတွေထဲမှာအမြဲတမ်းလွယ်လွယ်ကူကူအဝင်ခွင့်ကျဖြစ်မနေပြန်ပါဘူးနေမြေပိုင်ဆိုင်မှုဆိုင်ရာနဲ့အမွေအနှစ်ဆိုင်ရာဥပဒေကိုအထူးပြုတဲ့ရှင်းနေ Granite Governor ကဒီစင်ခေါ်မှုတွေကိုအခုလိုရှင်းပြထားပါတယ
် We're trying to fit a traditional culture into like a frameworkWe're just trying to stuff it in and trying to make it work when really, and yeah, that it has inherently challenges in that, which creates problems because the system itself that we're trying to fit into it has not been created for that.
ကျမတို့ကရိုးရာယဉ်ကျေးမှုတစ်ခုကိုဥပဒေပေါင်းထဲထည့်သွင်းဖို့ကြိုးစားနေကြပါတယ်။အဲ့ဒါကိုမရရအောင်ထည့်သွင်းနိုင်ဖို့အသင်းသူ့သွင်းနေတယ်လို့ပါပဲ။တကယ်တော့အဲ့ဒီလိုလှုံ့ဆော်ရမှာလဲမူလကလေးကစိန်ခေါ်မှုတွေရှိနေပြီးဒါကပြဿနာတွေကိုဖန်တီးနေပါတယ်။ဘာကြောင့်လဲဆိုတော့ကျမတို့အဝင်ခွင့်ချဖြစ်အောင်ကြိုးစားနေတဲ့စနစ်ကိုယ်တိုင်ကအဲ့ဒီလိုဖြစ်လာဖို့အတွက်ဒီဇိုင်းဆွဲထားတဲ့မူပေါင်းမဟုတ်တဲ့အတွက်ဖြစ်တယ်လို့ပြောသွားခဲ့ပါတယ်။အဲ့ဒီလိုစိန်ခေါ်မှုတွေကြားထဲကနေနေမြေပိုင်ဆိုင်မှုလှုပ်ဆောင်ချက်တွေကနေတဆင့်တကယ့်ကိုထာဝရပြောင်းလဲမှုတွေတော့ယူဆောင်လာနိုင်ခဲ့ပါတယ်။ဌာနေတိုင်းသားလူမှုအတိုင်းဝိုင်းတွေကိုသူတို့ရဲ့ဘာသာစကားတွေပြန်လည်ရှင်းသင်စေဖို့မြေနဲ့ရေကိုစောင်းရှောင်းတဲ့ရိုးရာနီလန်းတွေကိုပြန်လည်ထူထောင်ဖို့နဲ့သူတို့ရဲ့ရိုးရာနေမြေများနဲ့ရေများအပေါ်မှာဆုံးဖြတ်ချက်ချရမှာပုံမိုခိုင်မာတဲ့အခမ်းကဏ္ဍကနေပါဝင်လာဖို့အထောက်အကူတွေပေးခဲ့ပါတယ်။ နယ်မြေပိုင်ဆိုင်မှုအဲ့ဥပဒေကိုစတင်မိတ်ဆက်ခဲ့တဲ့အချိန်ကစပြီးနယ်မြေပိုင်ဆိုင်မှုအတိမပြုမှုကဩစတြေးလျနိုင်ငံရဲ့40ရာခိုင်နှုန်းလောက်ရှိနေပါပြီ။အများစုကတော့ကျေးလက်ဒေသနဲ့ဝေးလံခေါင်တည်တဲ့ဒေသတွေမှာဖြစ်ပြီးအဲ့ဒီမှာရိုးရာဆက်သွယ်မှုတွေဆက်လက်ထိန်းသိမ်းထားနိုင်မှုတွေလုပ်နိုင်ပါတယ်။ဒါပေမဲ့ land title ဟာ land ownership နဲ့မတူဘူးဆိုတာကိုလည်းသတိရဖို့အရေးကြီးပါတယ်။အကယ်၍သင်ဟာပြည်ပကနေရွှေ့ပြောင်းနေထိုင်တဲ့လူပေါင်းများစွာလိုပဲမြို့ကြီးပြည်ကြီးတွေမှာနေထိုင်မယ်ဆိုရင် land title ကသင့်ရဲ့နေစဉ်ဘဝအပေါ်ပြောင်းလဲတည်ရောက်မှုရှိမှာမဟုတ်ပေမဲ့လေဒါကိုနားလည်ခြင်းဟာသူတို့ကိုဌာနေတိုင်းသားတွေရဲ့အမြင်သဘောထားကိုလေးစားမှုနဲ့ပြန်လဲတည်မြဲရေးစီဦးတည်တဲ့ခြေလှမ်းတရားဖြစ်စေနာပါရီရှင်နေခွင်းနဲ့ဂူရဒမ်ကအခုလိုထပ်မံပြောကြားခဲ့ပါရီ
I think it's really important to note, and this is very generally speaking, but something like native title rights and interests are really not going to affect people on a personal level. People think it's going to affect their life on like a day to day, and I can't really see it doing that.
ဒီချက်ကိုသိထားဖို့ကအရေးကြီးတယ်လို့ကျွန်မထင်ပါတယ်။ရေဘူးရအဖြစ်ပြောရရင်ဌာနေတိုင်းသားတွေရဲ့ land title မြေယာပိုင်ဆိုင်မှုကလူတဦးချင်းစီရဲ့ကိုယ်ရေးကိုယ်တာပေါ်တည်ရောက်မှုရှိမှာမဟုတ်ပါဘူး။လူတွေကဒါဟာသူတို့ရဲ့နေစဉ်ဘဝအပေါ်တည်ရောက်ရှိမယ်လို့ထင်တတ်ကြပေမဲ့အဲ့ဒီလိုတည်ရောက်မှုရှိလာပြိမ့်မယ်လို့ကျွန်မမမြင်တဲ့အကြောင်းပြောသွားခဲ့ပါတယ်။ဝန်ကြီးချုပ်ဟောင်း Paul Keating ကမာဘိုဆုံးဖြတ်ချက်ကိုပြန်လည်သုံးသပ်ပြီးပြောခဲ့သလိုပဲနယ်မြေပိုင်ဆိုင်မှုကိုဩစတြေးလျရဲ့မြေစီမံခန့်ခွဲမှုစနစ်ထဲကိုယူဆလာခြင်းဟာဌာနေတိုင်းသားမျိုးနွယ်စုတွေအတွက်တရားမျှတမှုရှိကြောင်းတက်တဲ့တာမကဩစတြေးလျလူမျိုးအားလုံးအတွက်ရှေ့ကိုတလန်းတိုးစီတဲ့လောက်ရဖြစ်တယ်လို့ပြောသွားခဲ့ပါတယ်
။ We can move on to see Mabo as a tremendous opportunity it is. An opportunity to right an historic wrong. An opportunity to transcend the history of dispossession. An opportunity to restore the age-old link between Aboriginal land and culture.
မာဘိုအမှုကိုကြီးမားတဲ့အခွင့်အလမ်းဖြစ်ရှုမြင်ပြီးကျွန်တော်တို့ရှေ့ဆက်သွားတင်ပါတယ်။ဒါဟာတမိုင်းတုန်းကရှိခဲ့တဲ့မာရင်းမှုတွေကိုပြင်ဆင်ဖို့အခွင့်အလမ်းတစ်ခုဖြစ်ပါတယ်။မြေသိမ်းယူခံရမှုတမိုင်းကိုကျော်လွှားဖို့အခွင့်အလမ်းတစ်ခုပါပဲ။ Aboriginal ရဲ့မြေနဲ့ယဉ်ကျေးမှုကြားကရှေးဟောင်းဆက်နွယ်မှုကိုပြန်လည်ထူထောင်ဖို့အခွင့်အလမ်းတရလည်းဖြစ်ပါတယ်။ခါးသီးမှုရဲ့အရင်းမြစ်ကိုကုစားဖို့အခွင့်အလမ်းတစ်ခုဖြစ်ပြီး Aboriginal ရဲ့ယဉ်ကျေးမှုကိုကျွန်တော်တို့ရဲ့နိုင်ငံဖြစ်တည်မှုရဲ့သတ်မှတ်ချက်တစ်ခုဖြစ်အတိအမှတ်ပြုဖို့အခွင့်အလမ်းတစ်ခုပါပဲ။ပြီးတော့ဒီခေတ်မြေလွတ်လပ်ပြီးတီးခံတက်တဲ့ဩစတြေးလျဟာဌာနေတိုင်းသားလူမျိုးတွေအပါအဝင်ဩစတြေးလျကလူတိုင်းအတွေ့လုံခြုံပြီးတော့ကျွဲဝတဲ့နေရာတစ်ခုဖြစ်တိုင်ကြောင်းရှင်းလင်းစွာပြသဖို့အခွင့်အလမ်းတစ်ခုဖြစ်တယ်လို့ပြောသွားခဲ့ပါတယ်။ဌာနေတိုင်းသားမျိုးနွယ်စုတွေအတွေ့လင်းထိုင်တာဥပဒေရေးရာလုပ်ငန်းစဉ်တစ်ခုထဲသာမကဒါဟာသူတို့ဘိုးဘွားတွေရဲ့ပုံပြင်တွေကိုဆက်လက်ရှင်းသန်စေဖို့နည်းလမ်းတစ်ခုဖြစ်ပါတယ်။ဩစတြေးလျကိုအတိရောက်လာသူတွေအနေနဲ့မြေယာပိုင်ဆိုင်မှုကိုနားလည်ခြင်းအဖြစ်ဌာနေတိုင်းသားမျိုးနွယ်စုတွေရဲ့နယ်မြေနဲ့နယ်မြေအပေါ်မှာရှိတဲ့သူတို့ရဲ့နေဆိုင်တဲ့ဆက်နွယ်မှုတွေကိုနားလည်စေဖို့ဖြစ်ပြီးဒီလိုမြေနဲ့ဆက်နွယ်မှုဟာနေထောင်ပေါင်းများစွာကတည်းကရှိခဲ့ပြီးဒီနေ့ထိဆက်လက်ရှင်သန်ဆဲဖြစ်တဲ့ဆက်နွယ်မှုကိုမြင်တွေ့ရမှာဖြစ်ပါတယ်။ Native Title ဟာဆက်လက်တိုးတက်ပြောင်းလဲမှုတွေဖြစ်နေပြီးဩစတြေးလျတဝန်းမှာနောင်လာမဲ့မျိုးဆက်တွေအတွက်မြေရေနဲ့အမွေအနှစ်တွေကိုဘယ်လိုကာကွယ်ရမလဲဆိုတာကိုပုံဖော်ပြတဲ့သဘောတူညီချက်အစ်စ်တွေရှိနေပါတယ်။မြေယာအခွင့်အရေး Land Rights Treaty သဘောတူညီချက်တွေနဲ့ Land Title တို့မှာဥပဒေရေးရာနဲ့နိုင်ငံရေးလုပ်ငန်းစဉ်တွေမတူကြပေမဲ့လည်းအားလုံးဟာဌာနေတိုင်းသားမျိုးနွယ်စုတွေရဲ့မိခင်နယ်မြေနဲ့ဆက်နွယ်မှုအတိအမှတ်ပြုဖို့နဲ့မိမိတို့ရဲ့ကံကြမ္မာကိုမိမိကိုယ်ပိုင်ဆုံးဖြတ်ခွင့် self determination ရနိုင်ဖို့အတွက်ရည်ရွယ်လှုပ်ဆောင်ကြတာပဲဖြစ်ပါတယ်
။ We need our land, our culture, our language and our community. We're not opposed to development, but we need to have this as the foundation.
ကျွန်တော်တို့ရဲ့မြေ၊ကျွန်တော်တို့ရဲ့ယဉ်ကျေးမှုနဲ့ကျွန်တော်တို့ရဲ့ဘာသာစကားနဲ့ကျွန်တော်တို့ရဲ့အသိုက်အဝိုင်းကိုကျွန်တော်တို့ပိုင်ဆိုင်ဖို့ပဲလိုအပ်ပါတယ်။ကျွန်တော်တို့ဟာဖွံ့ဖြိုးတိုးတက်မှုကိုစန့်ကျင်နေကြတာမဟုတ်ပါဘူး။ဒါပေမဲ့ဒီအရာတွေကိုအခြေခံအုတ်မြစ်အဖြစ်ရှိနေဖို့လိုအပ်တယ်လို့ပြောသွားတဲ့အကြောင်းရေးထားတဲ့ Nikia Hutchinson ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါရရှင်။ကျွန်မကမှလှိုင်းသိမ့်ပါ။
ရုပ်ရှင်ကြည့်ရတာကိုနှစ်သက်ပါသလား SBS on demand မှာရုပ်ရှင်ဇာတ်ကားပေါင်းညာနဲ့ချီရှိပြီးတော့ကြိုက်တဲ့အချိန်မှာကြည့်ရှုနိုင်ပါတယ်ကပ္ပအကောင်ဆုံး drama ဇာတ်ကားတွေပြည့်ရမယ်မှတ်တမ်းတွေတရေကားတွေဟာသနဲ့အချက်ဇာတ်လမ်းတွေကိုကြည့်ရှုနိုင်ပါတယ် sbs.com.au/ondemand ကိုသွားပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ